Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ view American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ30ရက်နေ့တနင်္လာနေ့မနက်ခင်း radio season တွေကို American ပြည်တော်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီထုတ်လွှင့်ပေးသွားမယ့် season တွေကိုဒီ light meter 3249နဲ့ light lamp meter 190ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်ဒီမနက် season မှုကတော့ကျွန်တော်တားညဦးပါဂါဇာစစ်ပွဲဟာဒုတိယဆင့်ကိုဝင်ရောက်သွားပြီးဖြစ်ပြီးတော့စစ်ကကြာရှိခက်ခဲလိမ့်မယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောလိုက်ပါတယ်။စစ်ပြီးသွားတဲ့အခါမှာတော့နိုင်ငံနှစ်နိုင်ငံတီထောင်ဖြည့်ရှင်ရေးသဘောတူညီချက်ရအောင်လို့အားထုတ်ကြဘူး။ American သမ္မတက Israel နဲ့ Arab ခေါင်းဆောင်တွေကိုတောင်းဆိုပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့ American သမ္မတ Joe Biden တို့တွေ့ဆုံကြမဲ့လမ်းကမချောမွေ့လှဘူးလို့တရုတ်နိုင်ငံကြီးဝန်ကြီးကပြောလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေအပြင်အပတ်စဉ်စီစဉ်နေဖြစ်တဲ့မြန်မာဒီမိုကရေစီရာဆွေးနွေးကံကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများမြင်ကွင်းချက်မှတ်စုနဲ့ထူးခြားဆန်းပြသတင်းတွေကိုထုတ်လွှင့်တင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥတည်မောင်တန်းကနေပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာစစ်ပွဲကဒုတိယဆင့်ကိုဝင်ရောက်သွားပြီးဖြစ်ပြီးစစ်ကကြားရှိခက်ခဲလိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာဒညာဟုကစနေနေ့ညတိုင်းငံလုံးကိုပြောကြားတဲ့မိန့်ခွန်းမှာပြောကြားလိုက်ပါတယ်ကြီးရဲလေတိုက်ပွဲအားလုံးကိုအစ္စရေးကတိုးချဲ့လိုက်ပြီးကျေပြန်းတဲ့မြေပြင်ထိုးစစ်မလာမီမှာတိုက်ခိုက်မှုတွေကပြင်းထန်နေမယ်လို့လည်းသူကသတိပေးလိုက်ပါတယ်။တိုက်မလားသိမလားဆိုတဲ့ဖြစ်နိုင်ခြေနှစ်ခုကိုနိုင်ငံတွေရင်ဆိုင်ရတဲ့ကာလတွေရှိပါတယ်လို့နတ်တန်ယာဟုကဆိုပါတယ်။ဒီစမ်းသပ်မှုကိုကျွန်တော်တို့အခုရင်ဆိုင်နေရပါပြီလို့အစ္စရေးဝန်ကြီးချုပ်ကပြောသွားပါတယ်။ဒါဟာစစ်ရဲ့ဒုတိယဆင့်ဖြစ်ပါတယ်။ရီမန်ချက်တွေကရှင်းပါတယ်။ဟာမတ်ရဲ့စစ်ရေးနဲ့အစိုးရစွမ်းဆောင်ရည်တွေကိုဖျက်ဆီးပြီးအဖမ်းခံသူတွေကိုအင်ကိုပြန်ခေါ်မှုဖြစ်ပါတယ်လို့သတင်းတော်တွေကိုပြောကြပါတယ်။ဂါဇာမှာတော့အစ္စရေးကလေကြောင်းကဆက်လက်ပုံကျဲတိုက်ခိုက်နေပါတယ်။တိုက်ဆုံသူ8000ကျော်သွားပြီလို့ဂါဇာကျမ်းမာရေးဌာနကဆိုပါတယ်။လူထောင်ပေါင်းများစွာအကူလက်သမားအကူညီပေးရေးကိုတော်ကိုဖောက်လိုက်ကြပြီးဂျုံနဲ့အခြားအခြေခံပစ္စည်းတွေကိုယူသွားကြတယ်လို့ကုလသမဂ္ဂကတနင်္ဂနွေနေ့ကပြောပါတယ်။စီဒီပီရောတဲ့အခါမှာနိုင်ငံနိုင်ငံတီထောင်ဖြည့်ရှင်းသဘောတူညီချက်ကိုရရှိအောင်အားထုတ်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးနဲ့အာရဗ်ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။အစ္စရေးကိုဟားမတ်စ်ကတိုက်ခိုက်ဖို့တည့်ရက်လို့အောက်တိုဘာ6ရက်နေ့အချိန်တိုင်းပြန်သွားလို့မဖြစ်တော့ပါဘူးလို့သမ္မတဘိုင်ဒန်ကသတင်းနောက်တွေကိုပြောပါတယ်။ဒီကရက်ပတ်အစ္စရေးဝန်ကြီးချုပ်နတယာဟုနဲ့တယ်လီဖုန်းကနေစကားပြောခဲ့တဲ့နှုန်းကလည်းဒီသဘောကိုပဲသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်လို့အင်ဂျီရောကဆိုပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံထူထောင်အပြန်အလှန်အသိမှတ်ပြုရေးဟာ2014ငြိမ်းချမ်းရေးဆွေးနွေးပွဲပြတ်သွားရမှလည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်သမ္မတဘိုင်ဒန်အနေနဲ့ပါလက်စတိုင်းနိုင်ငံတော်ကိစ္စကိုပြောခဲ့ပြီးမြေပြင်အခြေအနေကဒီစကားကိုပြောဖို့မရင်မဲ့သေးဘူးလို့မနစ်အနောက်ဘက်ကခရီးစဉ်မှာဆိုခဲ့ပါသေးတယ်။ဘိုင်ဒန်အစိုးရရဲ့နိုင်ငံရေးမူဝါဒမှာလည်းအစ္စရေးနဲ့အာရဗ်အင်ဂျီနိုင်ငံတွေပုံမှန်ဆက်ဆံရေးကိုဦးစားပေးလုပ်ငန်းစဉ်ဖြစ်ထားခဲ့တာပါ။ဒါပေမဲ့အခုဘုံကျဲဓာတ်ရင်းနဲ့တိုက်ပွဲတွေရပ်သွားခဲ့ရင်ပါလက်စတိုင်းနိုင်ငံတော်ထူထောင်ရေးကိုတည်တူပြုလို့မရတော့ဘူးလို့သမ္မတဘိုင်ဒန်ကစတင်ပြောဆိုထားခဲ့တာလည်းဖြစ်ပါတယ်။အီရန်နိုင်ငံကစစ်ကြေပြတ်သွားမှာကိုဘယ်လိုလာဘူးလို့အီရန်နိုင်ငံရဲ့ဝန်ကြီးကတတင်းကနေနေ့ကပြောကြားလိုက်ပါတယ်။ဟာမတ်စ်စစ်သွေးကြွတွေကအစ္စရေးကိုအောက်တိုဘာ9ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အစ္စရေး1400တိုက်ဆုံးခဲ့ပြီးလူ130ကျော်ကိုဖမ်းဆီးသွားပြီးတဲ့နောက်အစ္စရေးကဂါဇာကမ်းမြောင်ကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အပြင်မြေပြင်စစ်ဆေးရေးကိုလည်းစဖို့ပြိုးလိုက်ပြီးဖြစ်ပါတယ်။ CNN ရဲ့ရုပ်မြင်သံကြားနဲ့တွေ့ဆုံအမှအီရန်နိုင်ငံရဲ့ဝန်ကြီးအမီရာဒိုလာဟီယန်ကအခုလိုပြောလိုက်တာဖြစ်ပါတယ်။အစ္စရေးကိုတိုက်ခိုက်ဖို့ဟာမတ်စ်ကစီစဉ်နေတာကိုအီရန်ကသိပွဲရှိတယ်လို့အမေရိကန်ကတော့ဆိုပါတယ်။ဒါပေမဲ့ဟာမတ်စ်ရဲ့တိုက်ခိုက်မှုကြောင့်အီရန်ကောင်းဆောင်တို့အားသစ်သွားခဲ့ကြကြောင်းကတူးအမေရိကထောက်လိုင်းအစိုးရခန်းစားတွေကပြောတယ်လို့ Reuters သတင်းကဆိုပါတယ်။အီရန်နဲ့အခုဟာမတ်စ်တိုက်ခိုက်မှုကြောင့်အခြေဆက်ရှိတယ်လို့ဆွဆွဲပြောဆိုထားတွေကိုအခြေညစ်မရှိတဲ့ပြောဆိုချက်တွေဖြစ်အီရန်နိုင်ငံရဲ့ဝန်ကြီးက CNN ကိုပြောပါတယ
် VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။တနည်းအားဖြင့်မနက်ခင်းသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။အစ္စရေးနဲ့ဟာမတ်စ်အကြမ်းမှာအပြစ်ခတ်ရစဲကြပြီးဟာမတ်စ်ကဖမ်းဆီးထားတဲ့သံဃာခံတွေကိုပြန်လွတ်ပေးဖို့ ပုံရံမင်းကြီးကတင်းငွေတွေကတောင်းဆိုလိုက်ပါတယ်။ညက်ကိုမော်ဒမာမြတ်စစ်ကိုရကြပါစစ်ဆိုတာအမြဲအရှုံးကြီးပါပဲလို့ပုံရံမင်းကြီးဖရန်စစ်ကဆက်ပြီးပြောပါတယ်။အထူးသဖြင့်ဂါဇာမှာလူသားချင်းစာနာထောက်ထားရေးအတွက်နေရာရှိပါစေ။ဖမ်းဆီးထားတဲ့ဒဇန်ခန်တွေကိုလည်းချက်ချင်းလွှတ်ကြပါလို့ပုံရံမင်းကြီးကတောင်းဆိုလိုက်ပါတယ်။နော်ဝေးနိုင်ငံရဲ့ဝန်ကြီးချုပ်ကတော့အောက်တိုဘာလ9ရက်ဟားမတ်ရဲ့တိုက်ခိုက်မှုကိုအစ္စရေးတုံ့ပြန်မှုကအချိုးမကြီးပြင်းထန်လာတယ်လို့တနင်္ဂနွေနေ့ကဝေဖန်လိုက်ပါတယ်။ဟားမတ်ရဲ့တိုက်ခိုက်မှုကြောင့်အစ္စရေးထောက်လျာသေဆုံးခဲ့ပြီး130ကိုဖမ်းဆီးသွားတဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်။လက်တုံ့ပြန်တဲ့အနေနဲ့အစ္စရေးကဘုံကျဲတိုက်ခိုက်တာကြောင့်ဂါဇာမှာပါလက်စတိုင်း8000ကျော်သေဆုံးခဲ့ပြီးလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကလည်းပြောပါတယ်။နိုင်ငံတကာဥပဒေတွေကတုံ့ပြန်ရမှာအချိုးညီရမယ်လို့ဆိုပါတယ်။အရက်သားတွေထိခိုက်ဆုံးရှုံးနိုင်တာကိုထက်သွင်းစဉ်းစားရမယ်လို့လည်းပြောပါတယ်။လူသားချင်းစာနာထောက်ထားရေးဥပဒေကဒီအပေါ်မှာအလွန်ကိုရှင်းရှင်းပြောထားတာပါ။အကန့်အသတ်ထက်အများကြီးကြော်လွန်နေပြီထင်ပါတယ်လို့နော်ဝေးဝန်ကြီးချုပ် Jonas Gahr Støre ကအစိုးရပိုင်းရေဒီယို NRK ကိုပြောကြားခဲ့ပါတယ်။တရုတ်တပ်ပြရရှီကျင်းပင်နဲ့အမေရိကန်တပ်ပြရဂျိုးဘိုင်တန်တို့တွေ့ဆုံကြမယ့်လမ်းကမချောမွေးလာသေးဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးကတတိယနေ့နေ့ကပြောလိုက်ပါတယ်။ရလကောင်းတွေရရှိဖို့နှစ်ဖက်လုံးအတူတကွလုပ်ကြပါမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်တာပါဝါရှင်တန်သုံးရက်ခီးစဉ်အတွင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမှာနိုဝင်ဘာလကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံစည်းဝေးမှာသမ္မတအမှုတွေ့ဆုံနိုင်ဖို့အတွက်နှစ်ဖက်ဆွေးနွေးလှုပ်ဆောင်သွားကြဖို့သဘောတူကြပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုမဟာဗျူဟာအတိုက်ဝန်းရဲ့အဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြန်လည်ပေါင်းချုပ်သတင်းထုတ်ပြန်ရမှာနှစ်နိုင်ငံသွားရမယ့်လမ်းကမချောမွေးလာဘူးလို့ပြောခဲ့တာပါဖြည့်ရှင်းရမယ့်ပြဿနာတွေအများကြီးရှိနေသေးပြီးဆက်လက်ပြောဆိုဆွေးနွေးတာကနှစ်ဖက်လုံးအတွက်လိုအပ်တယ်လို့အကျိုးရှိပါလိမ့်မယ်လို့လည်းယုံကြည်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနထုတ်ပြန်ချက်ကဆိုပါတယ်ကမ္ဘာကြီးရဲ့မရေရာတဲ့အခြေအနေကြားမှာပဲဆွေရည်နဲ့စားရရိတ်ခါတို့မရှိမဖြစ်ပစ္စည်းတွေရဲ့ထုတ်လုပ်မှုဂွင်းဆက်ချောမွေအောင်လှုပ်ဆောင်ကြဖို့အတွက် G7 တို့အတူတူကြပြီးချမ်းသာတဲ့ဒီမိုကရေစီထိပ်သီး9နိုင်ငံကတန်ဋိဌာပြုလုပ်ကြပါလေ။ဂျပန်နိုင်ငံအိုဆာကာမြို့မှာကျင်းပခဲ့တဲ့ G7 နိုင်ငံတွေကတာဝန်ရှိသူတွေကသူတို့အခေါ်လွတ်လပ်ပြတ်တဲ့ကုန်သွယ်ရေးစနစ်ကိုထိမ့်သိမ့်ဖို့လဲတနင်္ဂနွေနေ့ကသတင်းထုတ်ပြန်ချက်ထဲမှာကတိပြုလိုက်ကြပါလေ။ယူကရိန်းကိုရုရှားတူတော်စစ်နဲ့အစ္စရေးဟားမတ်စစ်ပွဲတွေကဆွေးနွေးတဲ့စာရိုက်ခါထုတ်လုပ်မှုဂွင်းဆက်တွေကိုချိမ့်ချောက်နေတယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးယိုကိုကာမီကာဝါကပြောကြပါတယ်။မီးရာဓာတွေများများလာနေတဲ့အခြေအနေထဲမှာတံမိုးထားမှုတွေတူညီကြတဲ့ကျွန်မတို့နိုင်ငံတွေကတောင်းဝန်ရှိတဲ့အနေအထားရှိနေကြပါတယ်လို့လည်းဂျပန်နိုင်ငံရဲ့ဝန်ကြီးကသတိပေးလိုက်ပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအလေးထားပြီးပြောကြားသွားခဲ့ပါတယ်။ G7 အဖွဲ့မှာအမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့ဗြိတိန်တို့ပါဝင်ကြတာပါ။ဒါပေမဲ့ဥရောပသမဂ္ဂဩစတြေးလျချီလီအိန္ဒိယအင်ဒိုနီးရှားကင်ညာနဲ့ကမ္ဘာကုန်သွယ်မှုအဖွဲ့အစည်း WTO လို့အဖွဲ့အစည်းတွေကိုလည်းဒီနှစ်ရကြာအစည်းအဝေးကိုဖိတ်ကြားခဲ့ပါတယ
် View American တန်ကနေပြီးတော့ဆက်လက်ထုတ်လွှင့်နေပါရခင်ဗျာအောက်တိုဘာလ30ရက်နေ့တရင်းကနေမနေ့နိုင်ငံတကာသတင်းတွေကိုအခုတက်မောင်တန်ကနေပြီးတော့ပြောပြသွားတာဖြစ်ပါတယ်အခုတော့သတင်းပိပုချက်တွေနောက်အပတ်စဉ်အစီအစဉ်တွေအလှည့်ကျလာပြီဖြစ်ပါတယ်အရင်ဆုံးမှာတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့တော်ကလူမှုညင်ညာမှုညှော်နေအောင်လို့လူစီကားတဲ့မြို့လေစီးပွားရေးရပ်ကွက်တွေထဲကိုဒီဇယ်နဲ့ဓာတ်ငွေ3ကားတွေတားမြစ်ပိတ်ပင်တဲ့အစီအစဉ်တရမြို့တော်ကောင်စီကနေပြီးတော့ရေးဆွဲပြီးဖြစ်ပါတယ်ဒါပေမဲ့လို့လေဒီစီဇန်ဟာမြို့ကန်တွေရဲ့ဒီနေ့လူဝဘဝတွေမှာအခက်အခဲတွေရှိလာလိမ့်မယ်ဆိုပြီးတော့တချို့နိုင်ငံရေးသမားတွေကတော့ရှုမြင်ဝေဖန်နေကြပါတယ်။ဒီကြောင့်သတင်းဆောင်မတစ်ပုဒ်ကိုခြေခံပြီးတော့ကိုခင်မောင်စုမင်းကနေပြောပြပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဆွီဒင်နိုင်ငံစတော့ဟ ோம் မြို့တော်ရဲ့လူစီကားရမြို့လေရက်ွက်နေရာတွေကိုဒီဇယ်နဲ့ဓာတ်ငွေ3ကားတွေဝင်ရောက်တာတားမြစ်ဖို့အစီအစဉ်ဟာ2025ခုနှစ်မှာစတင်မှာဖြစ်ပါတယ်။အဲ့ဒီလိုလှုပ်ဆောင်မဲ့အထက်မှာပန်းချံတွေ၊စပိန်လန်းတွေနဲ့လူသားလန်းတွေအပါအဝင်မြို့ွက်အပိုင်း20လောက်အကျုံးဝင်မှာဖြစ်ပါတယ်။ဒါအပြင်ဆိုင်ငန်းတွေ၊လမ်းဘေးလူသားလန်းတွေနဲ့လူနေအဆောင်တွေရှိတဲ့နေရာတချို့လည်းပါဝင်မှာဖြစ်ပါတယ်။ ကြီးဝဲချက်ကတော့လေရုညဉ္ဏနာတိုက်ပြဖို့အတန်းစုညဏနာရှော့ချဖို့နဲ့လျှက်စစ်ကားတွေအသုံးပြုတာကိုအားပေးဖို့ဖြစ်ပါတယ်။ဆွီဒင်နိုင်ငံ Green Party က Stockholm မြို့တော်ကောင်စီဝင်လဲဟုတ်တယ်ယူပို့ဆောင်ရေးအကြီးအကဲလဲဖြစ်တဲ့ Lars Stormgren ကအခုလိုရှင်းပြပါတယ်။
So the last of December 2024, we will introduce the first phase of a zero emission zone.
ရှင်းနေ2024ခုနှစ်ဒီဇင်ဘာလနောက်ဆုံးအကုန်မှာ zero emission zone မိဂိုထုတ်လို့မှုလုံးဝမရှိတဲ့ zone ပထမအဆင့်ကိုကျွန်တော်တို့စတင်လှုပ်ဆောင်မိတ်ဆက်ပေးမှာပါ။အဲ့ဒီနေရာမှာလူအများလမ်းလျှောက်ကြတာ၊စပိန်းစီးကြတာကိုကျွန်တော်တို့မြင်တွေ့နေရတော့လူအရေးသွေးကောင်းအောင်၊စူညံတန်းတွေယော်နေအောင်ကျွန်တော်တို့ဖန်တီးရမှာပါ။နောက်ထပ်အကြောင်းရင်းကတော့စက်မှုလုပ်ငန်းတွေအတွက်မလုံးကောင်းတွေပေးဖို့ဖြစ်ပါတယ်။
အဲ့ဒီလိုလုံးရတဲ့အကြောင်းကတော့ဒီဇယ်ဓာတ်ငွေသုံးကားတွေအစားအတန်းစူညံမှုနဲ့ဓာတ်ငွေထွက်တာမရှိတဲ့လျှက်စစ်ကားတွေကိုအသုံးပြုတဲ့ပတ်ဝန်းကျင်တစ်ခုဖန်တီးဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းချွင်းချက်အနေနဲ့ကတော့အရေးပေါ်အခြေအနေအသုံးပြုတဲ့ကားတွေမတန်ဆန်းတွေအသုံးပြုတဲ့ကားတွေကိုတော့ဝင်ထွက်ခွင့်ပေးထားပါတယ်။ဥရောပမျိုးတော်တော်တော်များများမှာဓာတ်ငွေသုံးကားတွေဒီဇယ်ကားတွေကိုကန့်သတ်တာတွေလုပ်ပေမဲ့စတော့ဟ ோம் မျိုးတော်မှာတော့အလုံးစုံတားမြစ်တာတွေကိုပထမဦးဆုံးလုပ်တာဖြစ်လိမ့်မယ်လို့လည်းLars Stormgren Granga ပြောပါတယ်ဒါပေမဲ့လည်းအတိုက်ခံ Christian Democrat Party က Nike or Brand ကတော့ဒီအစီအစဉ်ဟာဟိုတယ်လုပ်ငန်းနဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်ပူပန်နေပါတယ
် And I'm really in favor of Stockholm and other capitals taking the lead role in transitioning to more green cities.Meanwhile this specific
Stockholm မြို့နယ်တခြားမြို့ကြီးတွေကို Green Cities လေရုညဉ့်ဉာဏ်မှုမရှိတဲ့စိတ်လန့်စုပြည့်တဲ့မြို့ကြီးတွေဖြစ်ပုံမူပြီးတော့အဓိကနေရာကနေဥဆောင်ပြောင်းလဲလာတာကိုတကယ်ကိုကျွန်မအားပေးပါတယ်ဒီအတော်တွေမှာပဲအဲ့ဒီလိုတိကျတဲ့မူဝါဒတွေကအပြုတ်သဘောဆောင်တဲ့တက်ရောက်မှုတွေရလိမ့်မယ်လို့မထင်ပါဘူးဒါဟာဒေသခံစီးပွားရေးတွေကိုသာထိခိုက်စေပါတယ်ဒါပြင်အဲ့ဒီလိုတားမြစ်မှုကရဲအင်အားအများအပြားအသုံးပြုကြီးကျယ်ရမှာပါဒါကြောင့်မြို့တော်တွေနဲ့စည်စည်ပုံးရောက်ွက်တွေကကားမရှိတဲ့သူတွေနဲ့ဖေးရစစ်ကားအဖြစ်မပြောင်းနိုင်သေးတဲ့လူတွေအတွက်ပို့ပြီးတော့ခက်ခဲသွားမှာပ
ါ Stockholm မြို့တော်ကောင်စီမှာလာမယ့်နိုဝင်ဘာ23ရက်နေ့ကျရင်အဲ့ဒီအစည်းအဝေးကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပေမဲ့အဓိက municipal အစိုးရကသာလူများစုဖြစ်တဲ့အတွက်ကြောင့်တရားဝင်ရလဒ်ကောင်းတွေထွက်ပေါ်လာမှာဖြစ်ပါတယ်အဲ့ဒီအစည်းအဝေးကိုဒေသခံတချို့ကလည်းကြိုဆိုကြပါတယ်အဲ့ဒီအစီအစဉ်အကောင့်ထဲပေါ်မဲ့နေရာမှာအလွတ်လုတဲ့အန်ဒရီယာပီယာရူကလည်းအခုလိုပြောပါတယ
် Small steps towards more clean air and the
better ရိကသင်းရတဲ့ခြေလမ်းလေးတွေကနေစပြီးတော့တန်ရှင်းလက်ဆက်တဲ့ဒေတုကိုရရှိဖို့နဲ့ပုံမှန်ကောင်းမွန်တဲ့ပတ်ဝန်းကျင်တွေကိုဖန်တီးတာဟာအပြုသဘောဆောင်ပါတယ်ပထမတစ်နှစ်လောက်တော့လူတွေအတွက်ခက်ခဲကောင်းခက်ခဲပါလိမ့်မယ်နောက်ပိုင်းတော့လက်ခံလာမှာပါ
အဲ့ဒီလိုလက်ခံတဲ့သူတွေရှိသလိုတချို့ကလည်းမလိုအပ်ဘူးဆိုတဲ့သူတွေလည်းရှိပါတယ်။အဲ့ဒီအထက်မှာ Stockholm မြို့ကန် Margretia Lihu ဖြူခွန်းလည်းပါဝင်တယ
်။ Maybe it should cost to drive into the center or something else.
ဆီဝင်စင်တာနဲ့မြို့လေတခြားနေရာတွေကိုမောင်းဖို့ကုန်ကျစရိတ်တွေတက်တာလည်းဖြစ်နိုင်တယ်။ဒါကအပြားကောင်းအောင်လုပ်တာပါပဲ။အကုန်ရှုပ်ထွေးကုန်ပါလိမ့်မယ်။တဘာဝပတ်ဝန်းကျင်တွေပို့ပြီးတော့ကြီးကျယ်ခန်းအောင်သူတို့တွေးကြတယ်လို့ကျွန်မထင်ပါတယ်
။အဲ့ဒီလိုလှုပ်ဆောင်တဲ့ခြေလမ်းတွေဟာမှန်ကန်တဲ့ဘက်ကိုဥတည်နေတယ်လို့ Stockholm တဘာဝပတ်ဝန်းကျင် Institute SCI ကအကြီးတန်းသုတေသီ Maria Zalia ကလည်းပြောပါတယ်။
So we have experiences with low emission zones before not as
အခုတကြိမ်လုံမျိုးတင်းချက်တာမဟုတ်ပေမဲ့အရင်တုန်းကလည်းမိခိုးထုတ်လွှတ်မှုရှင်နေအောင်လုပ်ခဲ့မှုတွေအတွေ့အကြုံတွေကျမတို့မှာရှိပါတယ်သူတို့ဟာရက်ကွက်ဒေတာရဲ့နေထူးညဉ့်ညံ့မှုအမှုံမွားထုတ်လွှတ်မှုတွေကိုရှင်းချနိုင်ခဲ့ပါတယ်ဒါမဲ့ဆွေးနွေးနိုင်ငံရဲ့တည်ယူပို့ဆောင်ရေးကိုထိရောက်အောင်မြင်အောင်လို့တိတိကျကျနဲ့ပို့ပြီးတော့အဆင့်မြင့်လှုပ်ဆောင်ဖို့တော့လိုပါတယ
်ဆွေးနွေးနိုင်ငံက Green Party တဘာဝပတ်ဝန်းကျင်စိန်းလန်းစုပြေးပါတီအနေနဲ့လဲ Stockholm မြို့တွင်ပိုင်းကို2030မှာလေထုညဉ့်ဉန်းမှုကင်းရှင်းတဲ့မြို့အဖြစ်ရည်ရွယ်ထားပါတယ်အခုလိုအဆိုပြုလိုက်တဲ့ဒီဇယ်နဲ့ဓာတ်ငွေသုံးကားတွေတားမြစ်တဲ့ဗျူဟာမှာ2025ခုနှစ်ပထမနှစ်ဝက်မှာအဲဒီလိုမျိုးသဘာဝပတ်ဝန်းကျင်ဇုံတွေကိုအနာဂတ်မှာထပ်မံတိုးချဲ့ရေးအတွက်ဆောင်ရွက်မဲ့ကနဦးအဆင့်သာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American တန်ကနေပြီးတော့ဆက်လက်တန်လှစ်နေပါတယ်ကျွန်တော်အခုထုတ်လွှင့်ချက်တွေကို YouTube Facebook စတဲ့ဒီလူမှုကွန်ရက်တီမှာလည်းတက်ရိုက်နားဆင်လို့ရပါတယ်အခုတော့တင်းကနေမနေ့ပိုင်းအပတ်စဉ်ကဏ္ဍတွေအလှည့်ရောက်လာပြီဖြစ်ပါတယ်အရင်ဆုံးတော့မြန်မာတင်မူကစီရေးရာဆွေးနွေးခန်းဖြစ်ပါတယ် Israel Hamas စစ်ပွဲနဲ့ပတ်သက်လာလို့ရှိရင်မည်သည့်အကြမ်းဖက်မှုကိုမဆိုမြန်မာနိုင်ငံအနေနဲ့လက်မခံဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းက VOE ကိုပြောဆိုခဲ့ပါတယ်။အရှိလေပိုင်းရီလွှမ်းမိုးနေတဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံအနေနဲ့ရပ်တည်လှုပ်ရှားနေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့တန်မတ်ကြီးဦးကျော်မိုးထွန်းကိုမိုက်အင်ဂျင်နိုင်က Zoom ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
အခုဆိုရင်ဒီကမ္ဘာအရေးမှာအရင်တော့ဆိုယူကရိန်းအပေါ်ပေါ်ရုရှားကျူးကျော်စစ်ပွဲကချိန်လုံးတောက်လျှောက်လွှမ်းမိုးလာတဲ့အချိန်မှာလည်းတမ်မတ်ကြီးကကုလသမဂ္ဂမှာဒီမြန်မာနိုင်ငံကိုကိုစားပြုပြီးတော့ဟိုဆောင်ရွက်ခဲ့တာတွေရှိတယ်။တခါအခုရုတ်တရက်ဖြစ်လာတဲ့ Israel Hamas စစ်ပွဲဆိုရင်လည်းဒါကုလသမဂ္ဂအခုဆိုရင်လက်ရှိအထွေထွေညီလာခံကိုလည်းလွှမ်းမိုးနေတဲ့အခါကျတော့ဒီတမ်မတ်ကြီးဦးကျော်မိုးထွန်းတို့အနေနဲ့ဒီ Israel Hamas စစ်ပွဲမှာရောကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ဘယ်လိုပုံစံမျိုးဆောင်ရွက်နေလဲရှင်
ဟုတ်ကဲ့ကျေးဇူးပါဟိုဒီပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ဒီမှာတော့အားလုံးသိတဲ့အတိုင်းနင်းနေနေကြဲကြဲဝိုင်းရတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဟိုဘာသာရဲ့အတိုင်းကိုဟို in detail ဆိုတော့ကျွန်တော်တို့မလိုက်နိုင်ပေါ့နော်ဒါပေမဲ့အရေးကြီးအရေးကြီးဆိုတော့ဟိုပို့ပြီးတော့အာရုံစိုက်ပြီးတော့လိုရတဲ့အဲဥစ္စာမျိုးလည်းရှိပါအခုဆိုရင်ဒီ Hamas နဲ့ Israel ကိစ္စမှာဆိုရင်လည်းပေါ့နော်ဒါโอ้ตะเก้โหอายีจีได้เคสဖြစ်တဲ့အတွက်ကြောင့်တော့ဟိုအချိန်မပေးနိုင်တော့ပါဘောเนาะအချိန်ပေးနိုင်အောင်လုပ်ပြီးတော့ဟိုကျွန်တော်တို့အချိန်မျိုးကိုအနိကအဲစောင့်ပြီးတော့ကြည့်လဲရှိပါတယ်ဘောเนาะအခုဆိုရင်လဲအဲကျွန်တော်တို့လုံခြုံရေးကောင်စီမှာဒါနဲ့ပတ်သက်လို့ resolution တွေတင်တယ်အဲဗီဒီယိုသုံးစွဲမှုတွေလည်းရှိတယ်ဘောเนาะဒါကြောင့်အခုထိတော့လုံခြုံရေးကောင်စီကနေပြီးတော့မြေတီဆုံးဖြတ်ချက်ကိုမှချမှတ်နိုင်ခြင်းမရှိဘူးပေါ့နော်ဒါဆိုရင်အခုဆိုရင်မနေ့ကစပြီးတော့ပေါ့နော်ကျွန်တော်တို့ဒီမှာကုလသမဂ္ဂအထွေထွေညီလာခံရဲ့အရေးပေါ်အစည်းအဝေးပေါ့နော် ESS 10 ESS ကိုပြန် resume လုပ်ပြီးတော့မနေ့ကစပြီးတော့ debate လုပ်တယ်ဒီနေ့လည်းဆက်လုပ်နေတယ်နောက်ပြီးဒီနေ့မှာတော့ကျွန်တော် resolution တင်ဖို့ရှိတယ်ပေါ့နော် resolution က Arab group ကနေပြီးတော့ဥဆောင်ပြီးတော့တင်တဲ့ resolution ရှိတယ်။နောက်ပြီးတော့အဲ့ဒီမှာပဲ amendments ကိုပေါ့နော်ကနေဒါဥဆောင်ပြီးတင်တဲ့ amendments လည်းရှိတယ်ပေါ့နော်။ဒါဒီနေ့ကတော့ action ယူဖို့တော့ရှိတယ်။ကျွန်တော်တို့အခြေအနေကိုတော့ကျွန်တော်တို့ဟိုပေါ့နော်လေ့လာပြီးတော့အနိကစောင့်ကြည့်နေတဲ့ဥစ္စာရှိတယ်။ဒါကျွန်တော်တို့ရဲ့လက်တီချက်ကတော့အားလုံးပေါ့နော်ရှင်းပါတယ်အဲကျွန်တော်တို့မြေတီအခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးအကြမ်းဖက်တိုက်ခတ်မှုပေါ့နော်ဘယ်နေရာမှာပဲမဆိုအကြမ်းဖက်တိုက်ခတ်မှုကိုတော့ကျွန်တော်တို့စန့်ကျင်နေရှုံချဒါပြင်းပြင်းထန်ထန်လည်းရှုံချပါတော့အလားတူပဲဒီလိုမျိုးတိုက်ခတ်မှုတွေမှာဒီအရက်သားပြည်သူတွေအသက်ဆုံးရှုံးရတဲ့ဥစ္စာတွေကိုတော့ကျွန်တော်တို့လက်မခံဘူးဒါကြောင့်အဲ့လိုအသက်ဆုံးရှုံးရတဲ့အတွက်လည်းပေါ့နော်ကျွန်တော်တို့တွေဝမ်းနည်းတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့တွေအားလုံးတည်တဲ့အတိုင်းအဲ့ဒီအတိုင်းပဲကျွန်တော်ရက်တည်တယ်အားလုံးဟိုဆ iam မလို့လည်းတည်တဲ့အတိုင်းပေါ့နော်ကျွန်တော်တို့ acting president လည်းသူ Twitter မှာအဲ့ဖြစ်ဖြစ်ချင်းနေမှာပဲသူဟိုသူသဘောထားကိုထုတ်ပြန်ထားတာလည်းရှိတယ်ပေါ့နော်ကျွန်တော်အနေနဲ့လည်းအဲပြီးခဲ့တဲ့အဲရက်ကဒီဟိုကုလသမဂ္ဂအထွေထွေတတိယကော်မတီပါပဲပေါ့နော်မိကုံပြောကြားတဲ့ဥစ္စာမှာလည်းခုနပြောတဲ့အဲရက်တည်ချက်ပေါ့နော်အခုဖြင့်ဒီပြည်သူအရတားပေါ့နော်အပြစ်မဲ့ရတားပြည်သူတွေအသက်ဆုံးရှုံးရတဲ့ဥစ္စာတွေကိုတော့ကျွန်တော်တို့လက်မခံနိုင်ဘူးဆိုတဲ့ဥစ္စာအဲကိုကျွန်တော်တို့ထုတ်ပြောထားတာလည်းရှိတယ်ပေါ့နော်အဲအဲ့ဒီအတိုင်းပဲရပ်တည်ပြီးတော့ပေါ့နော်ကျွန်တော်တို့အခုဒီကုလသမဂ္ဂအထွေထွေညီလာခံလှုပ်ဆောင်မှုတွေမှာတော့ဒီတိုင်းရပ်တည်ပြီးတော့ပါဝင်ဆောင်ရွက်သွားဖို့ရှိပါမယ်ဆိုတဲ့ဥစ္စာလေးတော့တင်ပြလိုပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အဲ့ဒီနေရာမှာနည်းနည်းရှင်းအောင်ထပ်မေးခြင်းမယ်ဆိုလို့ရှိရင်တကယ်လို့ဗုတ်လောက်ရမယ်လို့အခု resolution RF နိုင်ငံကြီးစုပြီးတော့တင်နေတဲ့အချက်မှာဆိုရင်တို့ကအဓိကဟိုဘလို့အချက်မျိုးကိုတို့ဦးစားပေးပြီးတော့ဒီတို့တင်သွင်းထားတာတွေ့ရတယ်ရှင်အဲ့မှာပေါ့နော်ဟိုဦးကျော်မိုးထွန်းတို့တာမတ်ကြီးတို့အနေနဲ့ရောတို့ဘလို့ပါဝင်ပြီးတော့ဆုံးဖြတ်ဖို့ရှိလဲရှင်
ကျွန်တော်တို့အခုတော့ခုနအရှိမပြောလို့ပေါ့နော်အနည်းကတော့လေးလာစောင့်ကြည့်ပြီးတော့အဲ့ဒီအစိုးရရဲ့ဒီချက်အတိုင်းရပ်တည်သွားဖို့တော့ရှိတယ်ဒါကြောင့်အခုကတော့ဒီအခြေအနေတွေကဟိုပေါ့နော်ဒီဖြစ်ပျက်မှုတွေကတော့အချိန်နဲ့တပြေးညီကြောင်းလဲမှုတွေတိုးတက်မှုတွေရှိနေတဲ့အတွက်ကြောင့်အဲ့ဒီပုံမူတည်ပြီးတော့
အောက်တိုဘာလ23ရက်နေ့ပေါ့နော်ဒီတနင်္လာနေ့ကတတိယကော်မတီမှာမြမအရေးဆွေးနွေးပွဲတင်ပြသွားတာတွေလည်းတွေ့ရတယ်အဲ့မှာထူးခြားချက်တွေလည်းတွေ့ရတယ်ပေါ့နော်တကယ်ကုလသမဂ္ဂတာဝန်ရှိသူတွေဘက်ကမြမအရေးကိုပူးပေါင်းပြီးသူတို့တင်ပြခဲ့တယ်နောက်တတ်မှတ်ကြီးကိုယ်တိုင်လည်းတုံ့ပြန်ခဲ့တဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒီဆွေးနွေးပွဲရလက်
အင်ပါပေါ့ပြီးတော့အကျိုးရလဒ်တည်ဘလို့ဟိုတတ်မှတ်ကြီးဟိုမြင်လဲရှင်ပုံမှန်ပေါ့နော်တတိယကော်မတီမှာတော့ပုံမှန်ကတူးချင်းနဲ့ ဒီတက်ဆိုင်ရာလူတွေကနေပြီးတော့တင်ပြအဖွဲ့ဝင်နိုင်ငံတွေအပေါ်ဟိုအတွက်တင်ပြသွားတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ပို့ပြီးတော့အင်ပက်ဖို့ဖြစ်တယ်လို့တော့ကျွန်တော်တို့မြင်ပါတယ်ပေါ့နော်ဒီကြာချိန်ကလည်းကျွန်တော်အကြံပြင်းတော့ပေါ့နော်ဟိုနှစ်နာရီလောက်ကြာတယ်လို့တော့ပြောလို့ရပါတယ်နောက်ပြီးတော့တယောက်တူတူပြောရတဲ့ဥစ္စာတွေကလည်းဒီမြေပြင်မှာတကယ်ဖြစ်ပျက်နေတဲ့ဥစ္စာတွေ နောက်ပြီးတော့မြေပြင်မှာကျွန်တော်တို့ပြည်သူတွေပေါ်ခံစားနေရတဲ့ဥစ္စာတွေနောက်ပြီးတော့ဒီပြည်သူတွေပေါ်စစ်တပ်ကမတရားနှိမ်ပယ်နှိပ်စက်တပ်ဖြတ်နေတဲ့ဥစ္စာတွေကိုသူတို့ကတကယ်ကိုပေါ့နော်ဟိုမြင်သာထင်သာဖြစ်အောင်သူတို့တင်ပြသွားတဲ့ဥစ္စာမျိုးဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ကျွန်တော်ခုနအရှိရပြောလို့ impact ဖို့ ဖြစ်တယ်ဆိုတဲ့ဥစ္စာတော့ပြောလို့ရပါတယ်နောက်ပြီးတော့ဒီ combined briefing ကဒါဒီကျွန်တော်တို့တတိယကော်မတီရဲ့တမိုင်းမှာဒါပထမဆုံး လို့ပဲပြောလို့ရတာပေါ့เนาะဒါကြောင့်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ဒါမြန်မာနိုင်ငံကိစ္စနဲ့ပတ်သက်တာရောအဲနောက်ပြီးတော့ဒီတတိယကော်မတီရဲ့အရင်တမိုင်းရောင်းနေမှာပေါ့เนาะ ဒါ combined briefing
တော့ပုံမျိုးလောက်တာကတော့ဒါပထမဆုံးဖြစ်တယ်အဲ့ဒီမှာခလိုင်းဒီအဲ့လိုကုလသမဂ္ဂဒုက္ကိုယ်စားလှယ်တွေနောက်တာဝန်ယူထားတဲ့သူတွေကမြန်မာနိုင်ငံအစီရင်ခံစာကိုသူတို့တင်သွင်းလို့ရှင်ဟိုကန့်ကွက်နေတဲ့နိုင်ငံတွေရှိရပေါ့အထူးသဖြင့်တရုတ်တို့ရုရှားတို့ပေါ့နော်ဒါပေမဲ့ဒီတစ်ခေါက်မှာကတရုတ်ကိုယ်တိုင်ကလည်းဟိုကန့်ကွက်ပါတယ်ဆိုတာမျိုးသူတို့ချင်းချင်းရှာရှာပေါ်ပေါ်
မရပါဘူးပေါ့နော်ဒါကြောင့်မလို့ဒီလိုမျိုးဟိုပြည်ပြည်မှာဖြစ်ပျက်နေတဲ့အခြေအနေပေါ်မူတည်ပြီးတော့ဒီမှာရှိတဲ့နိုင်ငံတွေကနေပြီးတော့ပြောကြားရတာဖြစ်တဲ့အတွက်ကြောင့်တော့ဘာပြောပြောဟိုဒီလိုအဖြစ်ကိုအဖြစ်တိုင်းအရှိကိုအရှိတိုင်းသူတို့ပြောကြားရတဲ့ဥစ္စာမျိုးဖြစ်တဲ့အတွက်ကြောင့်ဒီလိုပြောခြင်းဖြစ်တယ်လို့တော့ဟိုကျွန်တော်သုံးသပ်ပါတယ်ဘာပြောဟိုအတိုင်းအတာတစ်ခုပြီးတော့ပေါ့နော်ဒီနိုင်ငံတွေအနေနဲ့သူတို့ရဲ့ယက်တီချက်ကိုပြောကြတယ်နော်ယက်တီချက်ဆိုတော့ဥမာတရုတ်နိုင်ငံဆိုရင်သူကအမြဲတမ်းဒီ country specific နဲ့ပတ်သက်ပြီးတော့သူတို့မထောက်ခံဘူးဆိုတဲ့ဥစ္စာမျိုးသူတို့ပြောတဲ့ဥစ္စာရှိတယ်သူမိန်ကုန်းမှာလည်းဘယ်ချိန်ပြောပြောပေါ့နော်သူတို့ရဲ့မူကိုသူတို့ထည့်ပြောလေးရှိတယ်ပေါ့နော်တစ်ချိန်တည်းမှာပဲအဲဖြစ်ပြနေတဲ့ဥစ္စာတွေကိုလည်းသူထောက်ပြသွားတဲ့ဥစ္စာရှိတယ်ပေါ့နော်ဒီရုရှားဆိုရင်လည်းသူအချက်လက်နဲ့ပတ်သက်ပြီးတော့ပဲသူပြောသွားတဲ့ဥစ္စာအာရှိတယ်ပေါ့နော်ဒါကြောင့်ပြန်ခြုံလိုက်ရင်နိုင်ငံပေါင်း26နိုင်ငံ28နိုင်ငံလောက်ကပြောတဲ့ဥစ္စာမှာဟိုနိုင်ငံအများစုကကျွန်တော်ဟိုအားလုံးလို့ပဲပြောလို့ရတာပေါ့နော်မြေပြင်မှာဖြစ်ပျက်နေတဲ့အပေါ်မှာသူတို့တွေအနေနဲ့စိုးရိမ်နေဟိုဒီကိစ္စအမြန်ပြီးဖို့အတွက်ဝိုင်းဝန်းဆောင်ရွက်ဖို့ဆိုတဲ့ဥစ္စာတွေကိုပဲဥတီပြောသွားတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကတော့ဟိုရှင်းပါတယ်ကျွန်တော်တို့ပြည်သူတွေခံစားနေရတဲ့ဥစ္စာတွေသူတို့သိရှိတယ်ဒါပေမဲ့တခုတည်းပဲတခုပဲပေါ့နော်ကျွန်တော်တို့ပြည်သူတွေခံစားနေတာကိုသိရှိပြီးတော့ထိရောက်တဲ့အရေးရှိမှုဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာမှာတော့ဒါမေးခွန်းထုတ်เสียအနေထားရှိတယ်လို့တော့ကျွန်တော်မြင်ပါတယ
်အဲ့ဒီမှာတာမတ်ကြီးကဒီသက်ဆိုင်ရာနိုင်ငံကိုစားပေါ့နော်မြန်မာနိုင်ငံတက်ဆိုင်ရာနိုင်ငံဆိုတာလေမြန်မာနိုင်ငံနဲ့ပတ်သက်တော့ဒီမြန်မာနိုင်ငံကိုကိုစားပြုပြီးပြန်ပြီးတုံ့ပြန်ဆွေးနွေးသွားတာလေတွေ့ရတဲ့ခါကျတော့အခုဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂမှာ ဒီရွေးချယ်တဲ့ဟိုမြန်မာနိုင်ငံကိုစားပြုကိုစားလေပေါ့လေရွေးချယ်မယ်အနေထားရောအခုဘယ်အဆင့်ဘယ်လိုပုံစံမျိုးရှိမလဲ
အားလုံးသိတဲ့အတိုင်းပါနော် credentials committee ကတော့ပြီးခဲ့တဲ့ September 5ရက်နေ့ကဖွဲ့ပြီးသွားပြီပေါ့နော်အခုအနေထားမှာတော့ credentials committee ကပေါ့နော်ဒီ formally တွေ့ဆုံခြင်းရှိရလို့တော့ကျွန်တော်မကြားသေးဘူးပေါ့နော်ဒါပုံမှန်အားဖြင့်လည်းအဲသူတို့ကဒီနိုဝင်ဘာလကုန်ဒီဇင်ဘာလဆန်းလောက်မှ formal meeting လုပ်ပြီးတော့ဗောနော်သူတို့ရဲ့အစီရင်ခံစာကိုပြုစုတယ်ပြီးရင်အဲမျက်နှာစုံညီအစည်းအဝေးကိုတင်ပြတာဖြစ်တဲ့အတွက်ကြောင့်ဗောနော်အခုထိတော့ဟိုသူတို့ဘယ်လိုပုံစံနဲ့အဲဆုံးဖြတ်မယ်ဘယ်လိုပုံစံမျိုးနဲ့အစီရင်ခံစာတင်မယ်ဆိုတဲ့ဥစ္စာတော့ဟိုမသိသေးပါဘူးဒါပေမဲ့လည်းဗောနော်ဒါအခုဖြစ်ပြနေတဲ့အနေအထားတွေပေါ့မူတည်ပြီးတော့ကြည့်တယ်ဆိုရင်အဲဒါအမနစ်ကပုံစံအတိုင်းသွားနိုင်တဲ့အနေအထားမျိုးရှိတယ်လို့တော့အကြမ်းမြင်တော့ပြောလို့ရတယ်ဟိုတေချာတော့ပြောလို့မရဘူးဒါပေမဲ့အကြမ်းမြင်သုံးသပ်လို့ရတာတော့မနစ်ကအနေအထားပုံစံမျိုးနဲ့ဖြစ်နိုင်တဲ့အခြေအနေရှိတယ်လို့တော့သုံးသပ်လို့ရပါတယ
်အဲ့ဆိုရင်တကယ်လို့တို့ကဒါထုံးစံအတိုင်းပဲဒီ credential committee ကတို့ဆုံးဖြတ်ချက်ကိုထပ်ပြီးတော့ postpone လုပ်တယ်ဆိုရင်ဒါတတ်မှတ်ကြီးကိုပဲတို့ဆက်ပြီးတော့ထားထားမယ်အနေအထားမျိုးရှိနေရပါတော့
ဒါတော့ဟိုနားလည်ထားတဲ့ဥစ္စာတော့အဲ့ဒီအတိုင်းတော့ပေါ့နော်ဒီ status ကိုအတိုင်းသွားမယ်ဆိုတဲ့ဥစ္စာတော့အကြံဉာဏ်နားလည်ထားတဲ့ဥစ္စာပေါ့
အဲ့တော့နောက်ချက်ကကျတော့လူတွေစိတ်ဝင်စားနေတာကအခုအရင်ဟိုကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Norin Hazel နေရာမှာအခုဘသူ့ကိုအစားထိုးခန့်အပ်မလဲပေါ့နော်ဆိုတော့အခုတမ္မတ်ကြီးကလည်းဒီ New York ဌာနချုပ်မှာတိုက်ရိုက်ထိတွေ့ဆောင်ရွက်နေရတဲ့ခါကျတော့အဲ့ဒီမြန်မာနိုင်ငံအထူးကိုယ်စားလှယ်ဖြစ်လာမယ့်အနေအထားပေါ့နော်အဲ့ဒါတွေကရောဘယ်လိုသိထားရလဲရှင
်ကျွန်တော်ဒီမှာတော့ဘောနော်ဒါလည်းအဖွဲ့ဝင်နိုင်ငံတွေတော်တော်များများကလည်းစိတ်ဝင်စားတယ်ခုနလိုမျိုး23ရက်နေ့ကbriefing combined briefing မှာဆိုရင်လည်းတကယ်တော့ဒီ special envoy ကတင်ပြအားမယ့်ဥစ္စာပေါ့နော်ဟို special envoy brief လုပ်အားမယ့်ဥစ္စာဒါပေမဲ့သူရှိတဲ့ကာလမှာတော့ကျွန်တော်တို့နိုင်ငံရေးဌာနကလက်ထောက်အတွင်းမှုချုပ်ကနေပြီးတော့သူတင်ပြသွားတဲ့ဥစ္စာရှိပါတယ်။ဒါပေမဲ့တကယ်ကြတော့ပေါ့နော်ဒီ report တွေကဒါကအတွင်းမှုချုပ်ရဲ့အစီရင်ခံစာဖြစ်တယ်ပေါ့နော်အတွင်းမှုချုပ်ရဲ့အစီရင်ခံစာကိုသူ့ကိုအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကတင်ပြလေးရှိတာပေါ့နော်ဒါပေမဲ့သူမရှိတဲ့အခါမှာတော့သူတို့မှာတာဝန်ရှိတဲ့ဌာနကတင်ပြခြင်းဖြစ်တယ်လို့ဟိုဖြစ်တယ်ပေါ့နော်ဒါတော့ကျွန်တော်အားလုံးသိအောင်လည်းအတိပေးပြောကြားခြင်းဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်12ရက်နေ့တည်းကဒီ special envoy Norin Hazel ကသူ့တက်တန်းပြီးသွားတဲ့အတွက်ကြောင့်ဟိုနောက်လူခံဖို့အတွက်ဆိုရင်အခုထိခံနိုင်နေမရှိသေးဘူးပေါ့နော်ဒါကျွန်တော်တို့မေးမြန်းကြည့်တဲ့အခါမှာတော့သူတို့တွေ process ကိုဟိုလုပ်နေတယ်ဆိုတဲ့ဥစ္စာလေးတော့ပါပါတယ်ဒါပေမဲ့သူတို့ကျွန်တော်ကြားသိရတဲ့ဥစ္စာတော့ပေါ့နော်သူတို့အနေနဲ့အမျိုးသမီးdata ဝင်ကအမျိုးသမီးလိုမျိုးကိုခန့်ကျင်တယ်ဆိုတဲ့ဥစ္စာမျိုးလေးတော့ဟို indication တွေတော့ရှိတယ်ပေါ့နော်ဒါပေမဲ့လည်းဟိုဒီတိုင်းဖြစ်လာမလားနောက်ပြီးတော့အခြား gender ဖြစ်မလားဆိုတဲ့ဥစ္စာတော့ကျွန်တော်တို့ပြောလို့မရသေးပါဘူ
းမတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကတရင်လိုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။အဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA America အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ဒ
View American တိုင်းရဲ့ October 30ရက်နေ့တနင်္လာနေ့မနေ့ Radio Season တွေကို American ပြည်တော် Zoo Washington DC မြို့တော်ကနေပြီးတော့ရုပ်သံနဲ့ပြင်လိုင်းတိုမီတာ3249နဲ့လိုင်းလံမီတာ190လောက်ကနေပြီးတော့တည့်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့ရဲ့ဒီထုတ်လွှင့်ချက်တွေကို YouTube Facebook စသဲ့ဒီလူမှုကွန်ရက်တွေမှာလည်းတည့်ရိုက်နှာစင်လို့ရပါတယ် View မြန်မာပိုင်းကိုစာရေးသားပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဝေဖန်အကြံပြုချက်တွေကိုကျူးဆိုပါတယ်အခုတနင်္လာနေ့မနေ့ပိုင်းအပတ်စဉ် Season တွေကိုဆက်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာများငွေငွေကြေးမှတ်စုထူးခြားဆန်းပြသတင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့တော့ရှိပါတယ်အခုတော့ဒီအပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့ကမ္ဘာမြန်မာမီဒီယာငွေငွေလှည့်ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကနိုင်ငံရေးပြည်ပခအကြက်တဲတွေနဲ့အတူလူလူမှာနေစဉ်စားဝတ်နေရေးနောက်စီးပွားကုန်သွယ်မှုနေထိုင်ရည်ရွယ်တွေပိုပြီးတော့ကြက်တဲလာကြပါတယ်စစ်ကောင်စီဘက်ကတော့ပုတ်ကုန်ရငွေတွေကိုထိန်းချုပ်တာသွင်းကုန်တွေကိုကန့်တတ်တာကိုယ်စင်းနှုံးတွေတတ်မှတ်တာတွေလုတ်ပြီးတော့စီးပွားရေးကိုကြိုက်တွယ်ထိန်းချုပ်ဖို့အတွက်ကြိုးစားနေပါတယ်။အမေပီစီးပွားရေးစနစ်နဲ့တွားနေတဲ့ဒီစစ်ကောင်စီလက်အောက်မြန်မာစီးပွားရေးအခြေအနေတွေကိုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဆက်ရည်သူပြည်သွင်းနိုင်ကအလေးမာနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။ယူဆကြည့်ပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေပို့ကုန်ကရငွေကိုထိန်းချုပ်သွင်းကုန်ကိုကန့်သတ်ဈေးနှုန်းတွေတတ်မှတ်အမိန်ပေးစီးပွားရေးစနစ်နဲ့တွားနေတဲ့စစ်ကောင်စီလက်အောက်ကမြန်မာစီးပွားရေးအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနန္နမင်3-4ပင်သာပါတဲ့နန္နမင်တစ်စီး900ကျပ်နန္နမင်တစ်ပိတ်သာကျပ် 2,000 ကျပ်စီဖြစ်နေတဲ့အကြောင်းရန်ကုန်မြို့မှာနေတိုင်းသူတချို့ကသူတို့ရဲ့ Facebook စာမျက်နှာတွေမှာညီးတွားတန်အပြည့်နဲ့တင်ထားတဲ့ post တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာတွေ့မြင်ခဲ့ရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုန်းတက်တာနဲ့လျှက်စစ်မှုမလာတဲ့အကြောင်းတွေဟာသတင်းမဟုတ်တဲ့သတင်းလို့ပြောရမလို့ဖြစ်နေပါပြီ။ဘာကြောင့်လဲဆိုတော့ပြည်သူတွေနေ့စဉ်ကြုံတွေ့နေရတဲ့နေတူဝါကိစ္စတွေဖြစ်နေလို့ပါ။စောင်းစီရေတံမှုတပူးရဖို့တန်းစီနေရတဲ့ပုံတွေစတုဒိတာကျွေးတဲ့အလူတွေမှာတန်းစီစောင့်စားနေပုံတွေဟာအများစုကြီးဖြစ်တဲ့အခြေခံလူတန်းစားတွေရဲ့ဘဝအခြေအနေကိုဖော်ပြနေပါတယ်။ဒါဟာမြမစည်းဝါးရေးရဲ့လက်ရှိအနေအထားကိုရောင်ပြန်ထင်ဟပ်နေတဲ့ပုံရိပ်တွေလို့လည်းဆိုနိုင်ပါတယ်။
မြန်မာပြည်မှာထမင်းငက်ပြီးသေးတဲ့မသားမရှိဘူးလို့အရင်နှုန်းကပြောခဲ့ကြပေမဲ့အခုကတော့ကိုယ်ရှိမှရင်သေးတာတွေ့နေရပါပြီ။ဘဲဆရာဝန်ကတော့ထမင်းငက်ပြီးသေးတဲ့မသားပါလို့ထောက်ခံစာရေးပေးมาပါလေတကယ်ကတော့ရှိနေပါပြီအခုဆိုရင်ကျွန်တော်တို့ရက်ွက်မှာထမင်းကို3နှက်စားတာကနေ2နှက်2နှက်စားတာကနေ1နှက်အဲ့ဒီလောက်ပဲစားနေရတဲ့သူတွေရှိနေပြီလို့လှိုင်တာယာမြို့ကန်တူရဲ့ပြောပြချက်ကို2023ခုနှစ်အောက်တိုဘာလ6ရက်နေ့ကဖော်ပြခဲ့တဲ့အေယာဝတီသတင်းဌာနရဲ့စားဝတ်နေရေးပုံမှန်ကြက်တဲလာတဲ့ရန်ကုန်ထဲကပြည်သူများဆိုတဲ့စောင်းပါးမှာဖော်ပြထားပါတယ်အောက်တိုဘာလ21ရက်နေ့ VOA ရဲ့လေယာစီးပွားသတင်းမှာလဲလေယာပို့ကုန်ဒေါ်လာတန်းရာကျော်ကျဆင်းဆိုတဲ့ရုပ်သံသတင်းတစ်ပုဒ်ကြည့်ရှုရပါတယ်။အလားတူပါပဲ။အရာဝတီသတင်းဌာနကလဲ6လအတွင်းပို့ကုန်တင်ပို့မှုအမေရိကန်ဒေါ်လာတန်း1000ကျော်ကျဆင်းဆိုတဲ့ဈေးမကို2023ခုနှစ်အောက်တိုဘာလ19ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ
်။မြမစီးပွားရေးအခြေအနေဆိုးရွားနေတယ်ပြည်သူလူထုစားဝတ်နေကြက်တဲနေတယ်ဆိုတာကတော့အထူးပြောဖို့လိုမယ်မထင်ပါဘူးအာဏာသိမ်းစစ်ကောင်စီဟာနိုင်ငံခြားပို့ကုန်ကရတဲ့ဝင်ငွေအပေါ်ကန့်သတ်ထိန်းချုပ်ရာကကမောက်ကမအခြေအနေတွေပေါ်ပေါက်လာခဲ့တယ်လို့ဆိုရမှာပါဘယ်လောက်ထိအခြေအနေဆိုးလဲဆိုပို့ကုန်သွင်းကုန်နဲ့စီးပွားရေးကုန်သွယ်ရေးကိစ္စတွေတာဝန်ယူကင်တွေရတဲ့စစ်ကောင်စီအဖွဲ့ဝင်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့သူ့ရဲ့လက်ထောက်ဗိုလ်မှူးချုပ်ရန်အောင်စိုးတို့ကိုအာဂရီလိုက်စားမှုနဲ့ထောင်တန်းတသက်တကျွန်းချမှတ်ခဲ့ရတဲ့အထီးပါပဲဒီလိုအေးအေးယူလိုက်ုံနဲ့စီးပွားရေးအခက်ခဲတွေပြီးသွားပြီလားစီးပွားရေးအကျတဲတွေကပြေလည်သွားပြီလားဆိုတော့မပြီးသေးဘူးမပြေလည်သေးပါဘူးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနေရာမှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့အစားထိုးခဲ့ပြီမြင်လှုပ်ထုံးလှုပ်နီးနဲ့မူဝါဒတွေကအရင်တိုင်းပါပဲတိတာထင်ရှားတဲ့မူဝါဒပြောင်းလဲမှုမရှိသလိုline of authority ကလည်းရှင်းရှင်းလင်းလင်းမရှိတာကြောင့်တွင်းကုန် license ချပေးတာမရှိသလောက်ပဲလို့လုပ်ငန်းရှင်တူဦးထံကသိရပါဗျ
ဒူဘိုမူဂျီမိုးမြင့်ထွန်းထောက်တသက်တကျော်ဆက်သွားပေမဲ့စားအုံစီတင်သွင်းခဲ့တဲ့လုပ်ငန်းရှင်တွေကတော့ထောက်နှန်းဆန်ရပါမလားရှိတဲ့စီစဉ်တဲ့ပိုင်ဆိုင်မှုအလုံးရောက်ချပေါင်နှံပေးရောရမလားဆိုတာတောကဖီစီနေကြပါတယ်။စာအုပ်စီတင်သွင်းသူတွေကိုတပိတ်တာ4000ကျပ်အများဆုံး4200ကျပ်နဲ့ရောက်ချဖို့စစ်ကောင်စီကသတ်မှတ်ပေးထားပါတယ်။ဒါပေမဲ့လည်းဈေးကွက်ထဲမှာကတပိတ်တာကို8000 1000ကျပ်ဝင်းကျင်ဈေးနဲ့ရောင်းဝယ်ကြပါတယ်။သတ်မှတ်ဈေးနှုန်းနဲ့ဈေးကွက်ပေါက်ဈေးဟာ6000ကျပ်ဝင်းကျင်ကွာဟနေပါတယ်။ဒါကြောင့်စောင်းစီတင်သွင်းတဲ့လုပ်ငန်းရှင်တွေကိုအရေးယူတဲ့အနေနဲ့တပိတ်သာ6000ကျပ်နှုန်းနဲ့မိမိတို့တင်သွင်းထားတဲ့ပမာဏအတန်ကြီးအတိုင်းစစ်ကောင်စီကိုပေးတော်ရမယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဒီအကြောင်းကိုစောင်းစီတင်သွင်းတဲ့လုပ်ငန်းရှင်တူကအခုလိုပြောပြပါဗျ
။ကျွန်တော်တို့စီလောကမှာတရေ6កောင်ဆိုတာရှိတယ်။စောင်းစီတင်သွင်းတဲ့လက်ကြီးသမားတွေပေါ့။အခုသူတို့အားလုံးအဖမ်းခံအစ်ခံနေရတယ်။စီသွင်းလို့တချို့ကတော့ပြန်လွတ်တယ်ပြန်လွတ်တယ်ဆိုပေမဲ့ခေါ်မေးတဲ့အချိန်သွားရတယ်နေ့စဉ်လည်းလက်မှတ်သွားထိုးရတယ်ခံဝင်တဲ့နေရာတော့သူတို့အနေနဲ့စောင်းစီဘူးတွေအယောပေးရမယ်ဆိုတော့ဒုက္ခတွေ့နေကြတယ်ရတဲ့အမျက်တွေမကောက်ရှိတဲ့ပိုင်ဆိုင်မှုတွေအားလုံးရောင်းဆိုင်တောင်မကြေနိုင်ဘူးဖြစ်နေတယ်တတ်မှတ်ဈေးနဲ့6000လောက်ဈေးကွာတယ်ဆိုပေမဲ့အားလုံးကအမျက်မဟုတ်ဘူးတင်သွင်းလာတဲ့စီတွေကတချို့အဖွဲ့စည်းတွေကိုခွဲရအနေနဲ့ဖရီးပေးရတာရှိတယ်ပြီးတော့ပြင်သွင်းခွင့်ရဖို့အတွက်အန်အာဒီပဲပေးရကမ်းရတာတွေရှိတယ်ဒေါ်လာဈေးကလည်းအတက်အကျကွာဟာချက်ကလည်းရှိတယ်ဆိုတော့လောကကမ်းရတာတကယ်မလွယ်ပါဘူးတည်တဲ့အတိုင်းစစ်တက်ဆိုတော့ဘာမှနားမလဲသလိုဘာမှလည်းပြောလို့ရတာမဟုတ်ဘူးအမိတ်နဲ့ပဲရေဘူးပေါက်တာမလို့ချင်းရေပါတာပဲလို့ချင်တာလေ
စစ်ကောင်စီဟာအတွင်းကုန်တွေကိုကန့်တတ်ထားပြီးမယ်လို့ပို့ကုန်ကိုတော့အားပေးပြီးလိုင်စင်လွဲလဲကူကူချပေးတယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်။ဒါပေမဲ့သွင်းကုန်ရငွေအပေါ်ထိန်းချုပ်ကန့်တတ်ထားတာကြောင့်ပို့ကုန်တင်ပို့ဖို့ကိုတွန်းဆုတ်နေကြတယ်လို့ဆိုပါတယ်။စေဝါတင်သွင်းတဲ့ကုမ္ပဏီတစ်ခုကိုဒေါ်လာ5000တန်လိုင်စင်ချပေးတယ်။ပြီးရင်3လအတွင်းဈေးထပ်မသွင်းပါဘူးဆိုတဲ့ခံဝန်လက်မှတ်ရေးထိုးရတယ်။ဒေါ်လာ5000ဆိုတာဈေးရနိုင်တဲ့ပမာဏဘာမှမရှိပါဘူးလို့ကုန်သည်တွေကပြောပါတယ်။ရန်ကုန်ဘရင်တော်ပွဲရုံကဆန်ကုန်သည်တဦးကလည်းစံသေးကိုစစ်ကောင်စီကဈေးနှုန်းတတ်မှတ်ထားတဲ့အကြောင်းပေါ်စံတဲ့အိတ်ကို3000ကျပ်ရွှေဘူပေါ်စံတဲ့အိတ်ကို3200ကျပ်ဈေးတဲ့ပိုမရောရဘူးလို့တတ်မှတ်ထားတဲ့အကြောင်းဒါကြောင့်တတ်မှတ်ဈေးနဲ့ရောင်းနိုင်အောင်ပေါ်စံကိုအခြားစံတွေနဲ့ရောရောင်းရတဲ့အကြောင်းသူ့အတွေ့အကြုံကိုပြောပြပါတယ်။သွင်းကုန်ပေါ်အမိပြုနေရတဲ့နိုင်ငံတစ်ခုအနေနဲ့ပြည်တွင်းမှာကုန်စီမပြတ်လတ်စီဖို့ဈေးနှုန်းတွေကျဆင်းသွားစီဖို့သွင်းကုန်ကန့်သတ်ထိန်းချုပ်မှုတွေကိုစစ်ကောင်စီအနေနဲ့ဖြေလျှော့ပေးနိုင်မလားဈေးကွက်ပေါက်ဈေးတိုင်းလှုပ်ပေးမလားဆိုတာကလည်းမဖြစ်နိုင်ပြပါဘူးနိုင်ငံနှက်စစ်မျက်နှာဖွင့်စစ်တိုက်နေရတဲ့စစ်ကောင်စီဟာစစ်သုံးစိအတွက်ဒေါ်လာငွေကအသေးအတန်လိုနေပြန်ပါတယ်နိုင်ငံရေးလေလာသူတူကတော့ဈေးနှုန်းဆိုတာရောင်းလို့အားဝယ်လို့အားပေါ်မှာအခြေပြုပြီးဈေးကွက်ကတတ်မှတ်တာအစိုးရကအမိန့်ပေးပြီးဈေးနှုန်းတတ်မှတ်လို့မရဘူးစီမံကိန်းစီးပွားရေးစနစ်ကျင့်သုံးပြီးအစိုးရကဈေးနှုန်းတတ်မှတ်ပေးခဲ့တဲ့တနည်းအားဖြင့်အမိန်ပေးစီးပွားရေးစနစ်ကျင့်သုံးခဲ့တဲ့ဆိုဗီယက်ပြည်တော်စုနဲ့အရှေ့ဥရောပကနိုင်ငံတွေတဝုံဝုံပြိုလဲခဲ့တာမှတ်မိကြအောင်ပဲထင်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာလည်းအမိန်ပေးစီးပွားရေးစနစ်ကျင့်သုံးခဲ့တဲ့ဥနေဝင်းရဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလာလည်းပြိုလဲခဲ့ရတယ်မဟုတ်လား။စစ်ကောင်စီလည်းအခုတန်းရှေ့ဆက်သွားရင်တော့မြန်မာစီးပွားရေးဟာအနည်းနဲ့အမြန်ပြိုမှာပါပဲလို့ဆိုပါတယ်ခင်ဗျာ။
ဆောင်မရှင်ပြည်သူနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုအလိမ္မာနဲ့တူတက်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ view မြန်မာပိုင်းကနေပြီးတော့ဆက်လက်တန်လှမ်းနေပါတယ်ကျွန်တော် view မြန်မာပိုင်းကတိုင်းလာနေမနေ့အစီအစဉ်တွေကိုထုတ်လင်းတက်ဆက်ပေးနေတာပါ view ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ view ရဲ့ email လိပ်စာကတော့ burmesc@voanews.com ဖြစ်ပါတယ်ပြန်ပြောပါမယ် burmesc@voanews.com ဖြစ်ပါတယ်သရရှင်တွေရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ခင်ဗျာအခုတော့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမပြည်နာပေးစာများအစီအစဉ်လှည့်ကြလာပါပြီဖြစ်ပါတယ်မရေးသနာကျော်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကျ
င်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOA ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ဆောင်ရေးပြတာကြာပါပြီ။နားဆင်ရတာကောင်းပါတယ်လို့ရေးလာတဲ့တော်ရရှင်ကမင်းတင်ဖြစ်ပါရင်သူကစားဖို့ရင်လည်းတော်ရုံနဲ့မရောက်ဘူးလို့ရေးလာပါရင်ဒီရပိုင်း line မသုံးနိုင်အောင် video ရေးတဲ့ကျမကြီးမကောင်းလို့ video ကပဲအားပေးနေရပါတယ်။ကျွန်တော်နေတဲ့ data က line သုံးမယ်ဆိုရင် line ကောင်းတဲ့နေရာကိုလာရပါတယ်။ video wine တော်သားများကျမ်းပါပါစေလို့ဆုတောင်းပေးလိုက်ပါတယ်။ကိုမင်းတင်ဖြစ်ပါရင်နောက်ထပ်တော်ရရှင်တယောက်ကတော့အင်တာနက်တိတ်မကောင်းတဲ့ကြားက VOE ကိုအရောက်စာရေးလာတာပါသူက VOE ဝိုင်းတော်သားတွေအားလုံးမင်္ဂလာပါတကယ်ချင်းကယူပြီးတော့ဖုန်းကင်တာဘာဖြစ်သွားလဲမသိဘူး Facebook ပျောက်သွားပါတယ်ဆိုင်ပြရအောင်ပါမယ် VOE ဝိုင်းတော်သားများနေကောင်းအဆင်ပြေကြပါစေဝန်ထမ်းတွေမက်ခင်တွေကိုလည်းအားပေးနေလျက်ပါအင်တာနက်လိုင်းတွေတိတ်မကောင်းလို့ PS ဆိုင်ကနေပြီးတော့အားပေးနာဆင်ကြည့်ရှုနေပါတယ်တဲ့ဟုတ်ကဲ့ပါ VOE အစီအစဉ်တွေကို PS ဆိုင်စလောင်းကနေဖမ်းယူကြည့်ရှုသူဖြစ်ပါတယ်ဖုန်းပေါ်မှာ Facebook ပျောက်သွားတယ်ဆိုတာဖုန်းဆာမျက်နှာပေါ်ကနေ application icon လေး Facebook ဆိုတဲ့အရုပ်လေးပျောက်သွားတာလည်းဖြစ်နိုင်ပါတယ်နော် view assistant ကို PS ဆိုင်စလောင်းကနေကြည့်တယ်ဆိုလို့အဲလိုမျိုးဂျူရုစလောင်းကကြည့်ရှုသူတွေလူရုမိတ်ဆွေရုပ်သံ line ကနေပြီးတော့24နာရီဘက်လုံးသတင်းတွေအစီအစဉ်တွေမပြတ်တင်ဆက်ပေးနေပါတယ်ဆိုတာထပ်ပြီးတော့သတိပေးကြပါရရှင် internet line ကောင်းလို့ online ကြည့်ရှုသူတွေလည်းဓာတ်ရိုက်ထုတ်လွှင့်ချိန်မအားလိုက်လို့မကြည့်လိုက်ရဘူးဆိုရင်အစ်တနေ့ပေါ်မှာအချိန်မရွေးပြန်ချိနိုင်ပါလေ VOA ပရိသတ်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်တော်ရရှင်တွေကိုကျွန်တော်တို့ VOA ကနေပြီးတော့ VOA ရဲ့ application VOA app ပို့ကောင်းဖို့အကြံပေးကူညီဖို့အတွက်ဒီတောင်းခံတဲ့နေရာမှာတော်ရရှင်တွေစာရေးလာကြတာရရှိပါတယ်အဲ့ဒီမှာတော်ရရှင်တယောက်ကတော့
မြမဖုန်းကောင်းကောင်းဖတ်လို့ရတော့ပါပြီခင်ဗျကျေးဇူးအထူးတင်ပါတယ်ကျွန်တော်နာမည်နဲ့အကောင့်ကိုတော့မဖော်ပြပေးပါနဲ့လုံခြုံရေးအရမှုပါအရင်တုန်းကမြန်မာပြည်မှပေးစာမှာစာရေးဘူးပါလေ VOA ကိုစာရေးမရေးဖြစ်ပေမဲ့မနက်တိုင်းညတိုင်းနားထောင်ပါတယ်အခုဖုန်း app ကနေနားထောင်ပါတယ်ခီးသွားတဲ့အခါဒါမှမဟုတ် internet line မကောင်းတဲ့အခါဆိုရင်ရေဒီယိုကနေနားထောင်ရတာပေါ့ TV ကနေကြည့်ရရင်တော့ screen ကြီးကြီးကြည့်ရတော့အားရတာပေါ့ဗျာဒါပေမဲ့မီးကမလာဘူးလေFacebook, YouTube တို့ကအစားပတ်ပေါင်းစုံကနေတင်ဆက်ပေးနေတဲ့အတွက် VOA မိသားစုအားလုံးကိုမြန်မာပြည်သူပြည်သားများကိုစားအထူးကျေးဇူးတင်ပါကြောင်းထပ်လောင်းပြောပြစေ။စားလဲအတော်ရှည်သွားပါပြီ။ VOA ဝိုင်းတော်သူဝိုင်းတော်သားများနဲ့မိသားစုအားလုံးစိတ်ချမ်းသာခြင်း၊ကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျ။ကျွန်တော်တို့မြန်မာပြည်သူပြည်သားတွေကတော့နေ့စဉ်စိတ်ပူပင်သောကတွေ၊ဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေရဆဲပါဗျာ။
ဟုတ်ကဲ့ပါ VOA app ကိုထပ်ပြီးတော့ကောင်းအောင်ပြင်ထားတာအဆင်ပြေရဲ့ဆိုလို့ဝမ်းသာပါတယ်နော်နောက်ထပ်သရရှင်တယောက်ကလည်းဒီအကြောင်းပဲရေးလာတာပါ UA ဆိုတဲ့သရရှင်မှာဒါပေမဲ့စာရေးပုံကခက်ဆင်ဆင်မလို့တယောက်ထဲလို့ယူဆမိပါတယ်သူတို့စာရေးပြီးတော့ပို့လာတဲ့ email ကတော့မတူပါဘူးနော်ဒါပေမဲ့ဒီဆူတောင်းတဲ့ပုံတွေပါလေအကုန်လုံးကတော်တော်လေးစင်တူနေတဲ့အတွက်ကြောင့်မထပ်ပြီးတော့မဖော်ပြပါဘူးဒီ UA ဆိုတဲ့သရရှင်ကပထမစာထဲမှာမပါတဲ့အချက် True စာပြောထားတာကတော့email တင်းလွာလေးပို့ပေးပါတဲ့ဟုတ်ကဲ့ပါ email တင်းလွာပို့ပေးလိုက်ပါပြီနေ့စဉ် email တင်းလွာရရှိမယ်လို့ယူဆပါတယ်ရှင်နောက်ထပ်တော်ရရှင်တစ်ယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါ။ကျွန်တော်တို့အစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါရစေ။ရုပ်မြင်သံကြားကဆိုရင်လည်းနောက်တစ်နေ့အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ radio season ni so na jamaro minute by minute 6 nai ga ni bro 9 nai de chain nya 9 nai ga ni 10 nai de chain dai yai thau lwin pin ni ba de a ri ko facebook ma dai yai twa pi lo na sin lo ya ba de jamaro facebook sa myanar voa myanmar facebook sa myanar ko twa lai ba no yom myin tan cha so yin no yom myin tan cha ga ni yo naw pi lo facebook sa myanar ga ni yo dai yai thau lwin pi da jamaro 9 nai kwe ga ni 10 nai phit ba de shin ညတိုင်း 9 နာရီခွဲကနေ 10 နာရီအစီအစဉ်တကူထုတ်လွှင့်ပေးပါတယ်ဒါရမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်เนาะအခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဗီအိုရေကိုစိတ်နှပြချမ်းသာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာစုမုံကောင်းတောင်းလိုက်ပါတယ်ခင်ဗျာဆိုပြီးတော့ရေးလာတဲ့ တကုံမျိုးတက်ကတော့ရှင်ဥလာထွန်းဖြစ်ပါလေဗီအိုရဲ့သတင်းနဲ့သတင်းဆောင်ပါတုဒ္ဒဘောင်စုံတဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမလို့ကျင်းနဲ့အားရကျေးဇူးတင်ရကြောင်းကိုအထူးပြောချင်တာပါတိတ်ပန်တဲ့နီးပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးနီးပညာတိုးတက်မှုကလည်းအမှန်မှန်ပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေးဆောင်ကြံကြီးတွေကိုတွေ
ဲဆိုတော့ခင်ဗျားတို့ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလည်လို့ပြောနေတာဗမာတွေရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှာဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပြီးရဲ့ကဗျာတွေးမိတိုင်းယူနာသည်အမျိုးသားဆဲကျင်တော့တယ်လေးဆိုတဲ့စာပ
ါဟုတ်ကဲ့ပါတော်ရရှင်ဦးလာတုံးကတွေးမိတာရိုးနာတယ်အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတော့ဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ရဲ့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်ဗီဒီယိုဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတော့သူရဲ့ကိုယ်ပိုင်မြင်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းအဆိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ VOA ရေ
မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာတည်တော်ရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်သရရှင်ဒီအားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်ရေးမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရေးမြန်မာပိုင်းသွားရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းလိုက်နားဆင်နိုင်ပါသေး။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ ကျမတို့ရဲ့ VOA app နာမည်က VOA Bamis ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဒီရနေရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မေးသနာကြောတင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြည့်ရှုကြတာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ဒီထုတ်လွှင့်ချက်တွေကို YouTube Facebook စတဲ့ဒီလူမှုကွန်ရက်တီမှာတိုက်ရိုက်နားဆင်နေသလိုနားဆင်နိုင်သလိုပြန်ပြီးတော့လည်းအဲ့မှာဒီထုတ်လွှင့်ပြီးသမျှကိုပြန်တင်ဆက်ထားပါရယ်ပြန်ပြီးတော့ကြည့်ရှုလို့ရပါတယ် View မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေပြီးတော့9:00နာရီထိထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့နောက်ထပ်အစီအစဉ်တစ်ခုကိုတင်ဆက်ပြီးမှာပါတရုတ်မြန်မာနယ်စပ်ကတရားမဝင်လုပ်ငန်းတွေနဲ့ဆက်ဆက်နေသူတွေကိုတရုတ်အစိုးရကနေပြီးတော့တိုက်ရိုက်ကင်တွယ်ဖမ်းဆီးတာတွေလုပ်နေပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းချက်မှတ်စုမှာဒီအကြောင်းကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာယူဆကြည့်ပါ
ဒီဘက်မှာတော့ ISP Explainer အမှတ်ချက်မှာဖော်ပြထားတဲ့အကြောင်းအရာတွေကစိုက်ဘာကြံပြုတ်မှုတွေနဲ့ online လောင်းကစားရာဇဝတ်ကိုင်းတွေနဲ့ဆက်ဆက်သူတွေပေါ်ဘေကျင်းအစိုးရကိုယ်တိုင်ကင်တွယ်နေတဲ့လူဖမ်းဖွဲကိုတင်ပြသွားပါမယ်တရုတ်မြန်မာနယ်စပ်ကတရားမဝင်လုပ်ငန်းတွေနဲ့ဆက်ဆက်နေသူတွေကိုဘေကျင်းအစိုးရကတိုက်ရိုက်ကင်တွယ်ဖမ်းဆီးနေပါတယ်ဖမ်းဆီးခံရသူတွေထဲမှာနာမည်ကျော်ကိုးကံတထေးတွေလည်းပါဝင်လာပါတယ်ဒါအပြင်ဝါအဖွဲ့ UWSA ဥက္ကဋ္ဌနဲ့နေဆက်သူတွေကိုပါအလို့ရှိစီရင်သွင်းပြီးဖမ်းဝရန်ထုတ်ခဲ့ပါတယ်။၃လအတွင်းလူပေါင်း4,690ဦးတက်မနေကိုတရုတ်နိုင်ငံပိုင်လွှဲပြောင်းပေးပြီးဖြစ်ပါတယ်။ဒါနဲ့တင်မလုံလောက်ပဲခေါင်းဆောင်ပိုင်းနဲ့လုပ်ငန်းရှင်တွေကိုပါသူတို့ကိုယ်တိုင်ဖမ်းဆီးလာခဲ့တာပါ။အားလုံးဟာစိုက်ဘာကြံပြုတ်မှုတွေအပြင်အွန်လိုင်းလိမ်လည်မှုရာဇဝတ်ကိုင်းတွေနဲ့ပတ်သက်နေကြပါတယ်။ဘေကျင်းအစိုးရကိုယ်တိုင်ဖမ်းဆီးလာမှုအပေါ်စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဖန်ခံရတဲ့ကိုကံတထေတွေထဲမှာဖူလီလိုက်အင်ပါယာရဲ့ခေါင်းကိုင်တထေကြီးဦးမောင်မောင်လည်းပါခဲ့ပါတယ်။တရုတ်နိုင်ငံလင်းချန်းခိုင်ကျင်းခန့်မှာလုပ်တဲ့အခမ်းအနားတစ်ခုကိုဖိတ်ပြီးဖမ်းလိုက်တာပါ။ဦးမောင်မောင်နဲ့အတူအခြားကိုကံလုပ်ငန်းရှင်10ဦးလည်းဖမ်းခံခဲ့ရပါတယ်။တရုတ်နိုင်ငံရဲ့စီးမြင်ဥပဒေတွေကိုချိုးဖောက်လို့ဖမ်းနေဆိုပြီးတရုတ်ရဲတပ်ဖွဲ့ကပြောပါတယ်။ဥပဒေနဲ့ညီချုံနောက်ထားတယ်လို့လည်းစစ်ကောင်စီကောင်စစ်ဝင်ရုံးကိုပြောခဲ့ပါသေးတယ်။ဒါပေမဲ့သူတို့ကိုဘယ်နေရာမှာချုံနောက်ထားတယ်ဆိုတာကိုအခုထိဘယ်သူမှမသိရသေးပါဘူး။ဘေကျင်းစစ်ကြောရေးစခန်းစီပို့လိုက်ပြီလို့တော့တရင်ချိုကဖော်ပြကြပါတယ်။ဖူလီလိုက်အင်ပါယာရဲ့ကျယ်ပြန့်မှုကမြန်မာနိုင်ငံနဲ့မကတရုတ်နိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံအထိရှိပါတယ်။ဖူလီလိုက်ဟာလောက်ကင်မှာအခြေစိုက်ပြီးလုံငန်းပေါင်း36ခုတက်မနေလောက်ကင်နေပါတယ်။ဝန်ထမ်းပေါင်း1000ကျော်နဲ့လဲပတ်နေပြီးလုပ်ငန်းအမျိုးအစားစုံလင်ပါတယ်။ခရီးသွားလာရေးကစလို့အိမ်ချမ်းမြေဟိုတယ်လုပ်ငန်းနဲ့ရုပ်တံဖျော်ဖြေရေးတွေအထိလောက်ကင်ပါတယ်။လောက်ကင်ကိုကန့်ကမ္ဘာတက်စီမံကိန်းနဲ့မန္တလေးရေတံခွန်တောင်မြို့ပြစီမံကိန်းတွေကနာမည်ကျော်ပါတယ်။အဲဒီစီမံကိန်းတစ်ခုရဲ့တန်ကြေးတဲ့အမေရိကန်ဒေါ်လာ1ဘီလီယံနီးပါးရှိပါတယ်။ကုမ္ပဏီကို1992ခုနှစ်ကလေးကတည်ထောင်လာပြီးအစိုးရဆက်ဆက်နဲ့ရင်းနှီးခဲ့ပါတယ်။အာဏာသိမ်းအလွန်ကာလတွေမှာလည်းစစ်ကောင်စီနဲ့ပလဲနံပါတ်တင်နေတဲ့ကိုကန့်လုပ်ငန်းစုတစ်ခုပါပဲ
။ VOA American တရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မကရစာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိန်ဆက်ရပါရှင်
။ VOA မြန်မာပိုင်းကတရင်းလာနေမနေ့ကအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီမနေ့ဖို့နောက်ဆုံးအပတ်စဉ်စီးရင်တစ်ခုဖြစ်တဲ့ကဘာတော်ကအထူးကြီးကြသတင်းလေးတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒီကဘာတော်ကအထူးကြီးကြသတင်းတွေကိုကြည့်အောင်ပါ။ဒိမတ်နိုင်ငံမှာရှိတဲ့ Legal Land ကစားကွင်းကြီးတဲမှာတော့ Hollywood တစီကြီးပွဲတော်ကိုရာသီအမီကြောက်စရာရုပ်တွေကို Legal တုံးနေနဲ့ဖန်တီးပြသထားပါတယ်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာတော့အယိုးကြောက်တွေလိုမျိုးဝစ်ဆင်ထားတဲ့လူထောင်ပေါင်းများစွာစီတန်းလှည့်လည်ခဲ့ကြပါတယ်။ ဒါလိုမျိုးကမ္ဘာထလွှားကအထူးခြားခြားသတင်းတွေကိုတော့ကိုင်းကြီးညာနဲ့မက်ခင်ဖြူလေးတို့ပြောပြပြောမယ်ရှင်းစားကြည့်ပ
ါဒိမဲနိုင်ငံကလေဟုလန်းကစားကွင်းကြီးထဲမှာတော့ဟောလိုဝင်းတစေကြီးပွဲတော်ရာပြီးအမိကြောက်เสียအယုတ်တွေကိုလေဟုဂျုံနေနဲ့ဖန်တီးပြသချပါတယ်ရွှေဖြုံသည်ပင့်ကူကျွတ်နဲ့မိုးဝင့်ကြီးတွေကိုလေဟုဂျုံတွေအသုံးပြုဖန်တီးချတာဖြစ်ပြီးတော့ဒီလေဟုဂျုံတွေကိုပဲအသုံးပြုပြီးအကြီးဆုံးရွှေဖြုံသည်ကြီးတစ်လုံးကိုလည်းဖန်တီးချပါတယ်ဒီစံချိန်တင်ရွှေဖြုံသည်ကြီးဟာဆိုရင်ဖြင့်အကျယ် 8.2 ပေအမြင့် 4.9 ပေနဲ့ဒု 6.9 ပေရှိပါတယ်အချင်ရဖြစ်သတင်းဘက်3ဘက်ကြားလေကိုတုံးတသိန်းလောက်ကိုတုံးပြီးတော့ဖန်တီးထားတာပါလာရောက်လက်ပတ်တွေအနေနဲ့သူတို့ကိုပိုင်ရွှေဖြုံသီးတွေရုပ်တွေကိုဖန်တီးနိုင်ပြီးတော့အခုလိုပွဲတော်ကိုဟောလိုဝင်းရာသီကုံဆုံးနဲ့နိုဝင်ဘာလ5ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ရှင
်မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာပြီးခဲ့တဲ့ဘက်ကအရိုးကြောက်တွေလိုဝစ်ဆင်ထားတဲ့လူထောင်ပေါင်းများစွာစီတန်းလှည့်လည်ခဲ့ကြပါတယ်ကွယ်လွန်သူများနေအထိတ်မှပွဲတော်အဖြစ်ကျင်းပတာဖြစ်ပြီးမက္ကဆီကိုနိုင်ငံကထင်ရှားတဲ့အရိုးကြောက်ပုံလာကက်ထရီနာပုံစံဝစ်ဆင်ကြတာပါကွယ်လွန်သွားကြတဲ့မိဘဆွေမျိုးတငယ်ချင်းတွေကိုအောက်မေ့သတိရတဲ့အနေနဲ့ကျင်းပတဲ့ဒီပွဲဟာစပိန်ကိုလိုနီအချိန်မတိုင်ခင်ကယဉ်ကျေးမှုတစ်ခုဖြစ်ပါတယ်လာကက်ထရီနာအရိုးကြောက်ပုံစံကတော့အမှုပညာရှင်ဟိုဆေဂွာဒလက်ပက်ဆိုဒါကဖန်တီးခဲ့တာပါနိုဝင်ဘာလ2ရက်နေ့မှာကြားရောက်မဲ့ကွယ်လွန်သူများနေအထိတ်မှပွဲတွေဟာဒေသခံဌာနီတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုနဲ့စပိန်ရိုးရာတွေပေါင်းစပ်ထားတာဖြစ်ပြီးစပိန်စကားပြောနိုင်ငံတွေဖြစ်တဲ့မက္ဆီကိုဂွာတီမာလာပီရူဘိုလီးဗီးယားနဲ့အီကွေဒေါနိုင်ငံတွေမှာဆင်နွှဲကြပါတယ်ခင်ဗျာ
မက္ဆီကိုနိုင်ငံမက္ဆီကိုစီးရီးကပြတိုက်တစ်ခုမှာတော့လူနဲ့ခွေးတွေအတူတူလူပညာခံစားနိုင်မှုပြပွဲတစ်ခုပြသထားပါတယ်တမာယူပြားတွေကစုဆောင်းထားတဲ့မော်ဒန်ဥပညာလက်ရာတွေခင်းချင်းပြသထားတဲ့ဒီပွဲကိုလူသားတွေနဲ့အတူခွေးတွေပါခန်းစားနိုင်အောင်ဖန်တီးထားတာပါဒီပြပွဲဟာခွေးကိုဘယ်နေရာတွားတွားခေါ်သွားကျင်ကြတဲ့ခွေးပိုင်ရှင်တွေနဲ့သူတို့ရဲ့ခွေးတွေအကြာမြစ်တာတန်ရုံးစင်တွေကိုပိုးပြီးတိုးပွားလာစေဖို့ရည်ရွယ်ပါတယ်ရှင
်အစ္စရေးပါလက်ဆိုင်ပြည်ပခါကိုငင်းငင်းငန်းငန်းဖြည့်ရှင်းဖို့တောင်းဆိုတဲ့အနေနဲ့ပြည်သစ်နမဲကြီးတောင်တက်သမားတဦးဟာပဲရစ်စီဝါရေးရက်ကွက်ကအထက်မြင့်အဆောက်အုံတစ်ခုကိုတွေ့တက်ခဲ့ပါတယ်။ပြင်သစ်ပင့်ကူလူသားလိုလူသိများတဲ့အလိန်ရောဘတ်ဟာအမြင့်မီတာ220ရှိတဲ့ဟက်ကလာမျောစင်ကိုတွေ့တက်ပြခဲ့ပြီးအချိန်2နာရီကြာခဲ့ပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါမှာဘယ်ဘက်ကမှမလိုက်ဘဲရေရှည်ခံတဲ့ငြိမ်းချမ်းရဖို့အတွက်ဇပွဲဝိုင်းမှာထိုင်ပြီးဆွေးနွေးအဖြေရှာကြဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်။မဆွေးနွေးဘူးဆိုရင်တော့တတရကဘာစစ်ဖြစ်ခံနေပြီလို့လည်းပြောဆိုသွားပါတယ်ခင်ဗျာ
စပိန်နိုင်ငံမက်ထရီမြို့မှာပြီးခဲ့တဲ့သတင်းပတ်ကသူ့အုပ်ကြီးမျိုးလေကောင်ကလမ်းတွေကိုဖျက်တမ်းချီတက်ခဲ့ကြပါတယ်လမ်းမပေါ်မှာကားတွေအစားသူ့အုပ်ကြီးကိုတွေ့ခဲ့ရတာဖြစ်ပြီးတော့ဒီသူတွေဟာနှစ်စဉ်စောင်းခိုတဲ့အနေနဲ့စပိန်နိုင်ငံတောင်ပိုင်းကမြက်ခင်းတွေစီချီတက်ကြတာပါ1994ခုနှစ်ကတည်းကစပိန်ပါလီမန်ကအသိအမှတ်ပြုပေးခဲ့တာဖြစ်ပြီးအဲ့ဒီနေ့မှာရိုးရာအတိုင်းဝစ်ဆင်ထားတဲ့တိုးထိန်တွေဟာတိုးတွေကိုရှေ့ရခင်လမ်းကြောင်းအတိုင်းခေါ်သွားကြတာဖြစ်ပါတယ်ရှင
်တရင်အနေနဲ့မနေ့ပိုင်းအစီအစဉ်ဒီမှာဆုံးသက်ပါပြီ view တွေကနေပြီးထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရောအပတ်စဉ်ကဏ္ဍတွေကိုပါ view website မှာစာသတ်နဲ့ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့နောက်ဆုံးကျွန်တော်ဒီကြန့်ရှိနေတဲ့အခြေအနေမှာသတင်းချင်းချုပ်ကိုတင်ဆက်ပေးပါမယ်ဂါဇာစစ်ပွဲဟာဒုတိယဆင့်ကိုဝင်ရောက်သွားပြီးဖြစ်ပြီးတော့စစ်ကကြာရှည်ခက်ခဲလိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကစနေနေ့ညကဒီတနင်္ဂနွေလုံးကိုပြောတဲ့မိခွန်းထဲမှာပြောကြားသွားပါတယ်ကြီးကြီးလေးတိုက်ပွဲအလုံးကိုအစ္စရေးကတိုးချဲ့လိုက်ပြီးတော့ခြေပြားနဲ့မြေပြင်ထိုးစစ်မလာမြင်မှာတိုက်ခိုက်မှုတွေကပိုပြီးတော့ပြင်းထန်လာတယ်ဆိုပြီးတော့သူကသတိပေးထားပါတယ်။စစ်ပြီးသွားတဲ့အခါမှာတော့နိုင်ငံနှစ်နိုင်ငံတီထောင်ဖြစ်ရှိရေးသဘောတူညီချက်ရရှိအောင်အားထုတ်ကြဖို့တော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီအစ္စရေးနဲ့အာရဗ်ခေါင်းဆောင်တွေကိုတောင်းဆိုထားပါတယ်။အစ္စရေးကိုဟားမတ်ကတိုက်ခိုက်ဖို့တရက်လိုအောက်တိုဘာလ6ရက်နေ့အချိန်အတိုင်းပြန်သွားဖို့ကတော့မဖြစ်နိုင်တော့ပါဘူးလို့သမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့ပတ်ကဒီအစ္စရေးဝန်ကြီးချုပ်နေတန်ယာဟူးနဲ့တယ်လီဖုန်းကနေပြီးတော့စကားပြောခဲ့စဉ်တုန်းကလည်းဒီသဘောထားကိုပဲသမ္မတဘိုင်ဒန်ကပြောခဲ့ဆိုခဲ့တယ်ဆိုပြီးတော့အင်ဂျီရောကနေပြီးတော့ပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံထူထောင်အပြန်အလှန်အသိအမှတ်ပြုရေးဟာအရင်ဟိုးတုံးတွေကညီညာရေးဆွေးနွေးပွဲတွေမှာကြိုးစားခဲ့ကြတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ အခုတော့ဒီကနေ့အတွက်နောက်ဆုံးရသတင်းချင်းချုပ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ဒီမနက်အစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပါတယ်ကျွန်တော်ဒီမနက်အစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပါတယ်အော်တိုကလာ30ဒီတနေ့ညနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုလှိုင်းတိုမီတာ3249နဲ့လှိုင်းလိုက်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြည့်ရှုရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်သားညွတ်ဦးပါ